American နိုင်ငံမှာ80%ချင်းပါမယ်သမ္မတရွေးကောက်ပွဲပါဝင်ရှင်ပြိုင်မှုကြီးညာသူတွေတင်းတခြားများလာနေပြီဖြစ်ပါတယ်။အရင်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့မဲဆွယ်ပွဲစတင်လာပြီးနောက်ပြန်မှာပဲ Republican အထက်လွှတ်တော်မှ Marco Rubio ကသမ္မတလောင်းဖြစ်ဝင်ရောက်ရွေးကောက်မယ်လို့ဒီကနေ့ကြီးညာဖို့ရှိနေပါတယ်။အသက်43နှစ်ရှိပြီဖြစ်တဲ့ Mr. Rubio ဟာကျူးပွားကနေလာရောက်အခြေချနေထိုင်သူရဲ့အသားတယောက်ပါ။သူသမ္မတရွေးကောက်ပွဲပါဝင်ရှင်ပြိုင်မှုဒီကနေ့ညနေမီယာမီမှာကျင်းပတဲ့ပွဲမှာကြီးညာမယ်လို့ခန့်မှန်းရပါတယ်။ကျူးပွားနိုင်ငံမှာ Fidel Castroအဆိုအလက်တ1962တွင်အတွင်းအမေရိကန်ပြည်ထောင်စုကိုထွက်ပြေးလာတဲ့ကျူးဘားနိုင်ငံသားတွေပထမဆုံးမှတ်ပုံတင်လုပ်ပေးတဲ့နေရာမှာဒီပွဲကျင်းပမှာပါ Mr. Rubio ကတော့သူ့သမ္မတလောင်းမွဲမဲဆွယ်ပွဲမှာအမေရိကန်နိုင်ငံအတွက်လမ်းသစ်ဖော်ဆောင်ပေးမယ်လို့ကြေညာတဲ့ဗီဒီယိုနဲ့မဲဆွယ်မှာပါဒီဗီဒီယိုထဲမှာပဲလက်ရှိသမ္မတ Barack Obama မူဝါဒတွေကိုဝေဖန်ထားတယ်လို့အမေရိကန်နိုင်ငံအတွက်ခိုင်မာမာနဲ့ရည်တည်ပေးနိုင်မယ့်ခေါင်းဆောင်လိုအပ်ကြောင်းလည်းပြောဆိုပါတယ် Mr. Rubio 2016သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ရွေးကောက်မှုပေါင်းရှင်ပြဲမယ်အထက်လွှတ်တော်မှ Rand Paul နဲ့ Ted Cruz တို့ပြီးရင်တတိယမြောက်ပေါင်းရှင်ပြဲမယ်ပုဂ္ဂိုလ်ပါ Republican Party က Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့အရင် Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush တို့လည်းပါဝင်မယ်လို့မျှော်လင့်ရပါတယ် Democratic Party ကနေသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရွေးကောက်မှု Hillary Clinton မနီကကြေညာခဲ့ပြီး American နိုင်ငံရဲ့အလဲလက်တန်းစားလူမှုအတွက်သူဦးစားပေးဆောင်ရွက်မယ်လို့ကတိပေးခဲ့ပါတယ်